2015ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနေပြည်တော်မှာ3ရက်တာတက်နေရတဲ့ဆွမ်းညီမြင့်တင်ရေးတင်နှန်းဟာသူတို့အတွက်အကျိုးရှိစေပြီးပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းသွားနိုင်လိမ့်မယ်လို့တင်နှန်းတက်နေတဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။2016ဇန်နဝါရီလကုန်ပိုင်းမှာစတင်မဲ့နောက်ထပ်လွတ်တော်သက်တမ်းအစ်စ်မတိုင်ခင် NLD ပါတီကအခုလိုတင်နှန်းပို့ချနေတာဖြစ်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတင်ပြပေးပါမယ်ရှင်။
2016လွတ်တော်သေးကိုတက်ရောက်ကြမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွတ်တော်ကိုယ်စားလှယ်တွေကပထမဦးဆုံးအတုပ်အဖြစ်ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းက NLD လွတ်တော်ကိုယ်စားလှယ်တွေကိုစွမ်းရည်မြင့်တင်ပေးဖို့ NLD ပါတီဘဟုကနေပြည်တော်မှာရှိတဲ့ရွှေဆန်အိမ်ဟိုတယ်မှာ3ရက်ကြာတင်နှံပေးနေတာဖြစ်ပါတယ်။ဒီဇင်ဘာ16 18 18 3ရက်ကြာပို့ချတဲ့တင်နှံမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပို့ချချက်နိုင်ငံတော်ဘတ်ဂျက်ရေးဆွဲရေးဆိုင်ရာအကြောင်းတွေပါဝင်လွှတ်တော်တွင်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီမင်းစီကံ2015ရွေးကောက်ပွဲကြေညာစာရန်စာရတွေကိုဟောပြောပို့ချတာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေဘလောက်ထိတိရှိနားလည်ထားသလဲဆိုတာနဲ့ပတ်သက်လို့စာမင်းဝဲသဘောမျိုးစစ်ဆေးဖြေဆိုခဲ့ကြရတာပါ NLD လွှတ်တော်ကိုယ်စားလှယ်များစွမ်းရည်မြင့်တင်နှန်းဟာသူတို့အတွက်အကျိုးရှိပါတယ်လို့ကချင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်။တင်နာကတော့အားလုံးအကျိုးရှိတဲ့ပို့ချမှုအစီအစဉ်တွေပါပဲ။ဘာလို့လဲဆိုတော့ဒီဖက်စီဘုံချေခါဥပဒေကလည်းကျွန်တော်တို့အတွက်ကအင်မတန်မှအကျိုးရှိတယ်လေ။နောက်နောက်ပြီးကျွန်တော်ပါတီစီမင်းစီကံတွေကိုတင်ပေးတယ်။နောက်ကျွန်တော်ရွေးကောက်ပွဲပညာစာတန်းပေါ့နော်အဲ့ဒါလေးတွေကိုတော့တင်တယ်ဆိုအားလုံးကတော့ကျွန်တော်တို့အတွက်ကတော့အများကြီးဒီဘုသူတနဲ့အကျိုးရှိတဲ့အကြောင်းအရာကြီးပဲဖြစ်တယ်လ
ေ NLD ဘဟုကအခုလိုတင်နှံပြီးတယ်ဆိုပေမဲ့လွှတ်တော်တွင်တာဝန်ထမ်းဆောင်ဖို့ဆိုရင်ဒီထက်ပိုလေ့လာစရာတွေရှိနေသေးတယ်လို့မန္တလေးတိုင်းချမ်းအေးသာဇံမြို့နယ်မှာအရွေးခံရတဲ့ပြည်သူလွှတ်တော်ကစလေဦးမျိုးနိုင်ကဆိုပါတယ
်လွှတ်တော်ထဲမှာတော့ကျွန်တော်တို့အများကြီးလေ့လာပြီးမှဝင်ရမယ်ဖြစ်တယ်ကျွန်တော်တို့ဘာကြီးဆက်ပြီးလေ့လာအောင်လို့ဆိုတော့အစတစဆွဲထုတ်တယ်လို့ယူနေအဲ့ဒီပုံမှာကျွန်တော်တို့ကဆက်ပြီးလုပ်ရမှာပေါ့အဲ့ဒါတော့ကိုယ့်ရဲ့ဒီလမ်းအပိုင်းပေါ့ပြောရရင်တော့ဗျာဒီလွတ်တော်ကလာမယ့်လွတ်တော်တင်ရတော့ကျွန်တော်ဒီကားလုံးမှာလဲဒီလူလူကိုကိုစားကြည့်တယ်ဆိုပြီးဖြစ်ခဲ့တယ်ဒီလူလူရဲ့စံနှားနဲ့ကိုက်နေတဲ့ဟာလေးပဲကျွန်တော်ဆောင်ရွက်နိုင်လိမ့်မယ်ကျွန်တော်ယုံကြည်ပါတယ
်လွတ်တော်တဲ့ရောက်တဲ့အခါ NLD ရဲ့စွမ်းရည်မြင့်တင်နှန်းကရတဲ့အသိပညာဗဟုသုတတွေနဲ့ဒေသခံပြည်သူတွေအကျိုးကိုဆောင်ရွက်သွားမယ်လို့ဦးဒါစီလာဆိုင်ကပြောပါတယ
်အဓိကတာဝန်ယူဖြည့်ရှင်းရမယ်အကြောင်းအရာကတော့အလုတ်ကဲခွန့်လမ်းပိုင်းဆိုင်ရာနဲ့ကျန်းမာရေးပညာရေးအဲအဲ့ဒါပဲကျွန်တော်တို့ကအဓိကဖြစ်မယ်လို့ကျွန်တော်ထင်တာပေါ့ကျွန်တော်တို့ရဲ့ data မှာကြုံတွေ့နေရတဲ့ဘာဝပတ်ဝန်းကျင်ပျက်စီးရွယွမှုနဲ့ပတ်သက်တဲ့အကြောင်းအရာကပုံပြီးပါအဓိကကြတာပေါ့ဒီပညာရေးအခြေခံရှိမှတာလေးဒီဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့နေရာမှာကျွန်တော်တို့စနစ်တကျထိန်းသိမ်းနိုင်မဲ့နည်းလမ်းတွေကိုကျွန်တော်ကလေ့လာတင်ယူခွင့်ရမယ်ကျမ်းမာရေးကောင်းမွန်မှသာလင်ကျွန်တော်တို့ရဲ့ပေါ်ဆောင်ခြင်းတဲ့လုပ်ငန်းတွေကိုကျွန်တော်တို့ကလုပ်ကင်ဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ကြောင့်လို့ဒါကျမ်းမာရေးကလည်းအဓိကဖြည့်ရှင်းပေးရမယ့်ကံတာတွေမှာထည့်တဲ့သဘောပေါ့
ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီတွေကတိုင်းသားကိုယ်စားလှယ်တွေအတွက်လာမယ့်ဇန်နဝါရီလ15ရက်နေ့လောက်မှာ Federal ပြည်ထောင်စုနဲ့သက်ဆိုင်တဲ့တင်နန်းတွေပို့ချသွားမှာဖြစ်ပါတယ်အဲ့ဒီတင်နန်းဟာလည်းသူတို့တိုင်းသားကိုယ်စားလှယ်တွေအတွက်အကျိုးရှိစေမယ်လို့ကချင်တိုင်းသားတို့ဖြစ်တဲ့ဦးဒါစီလာဆိုင်ကပြောပါတယ
်။အဲပင်လုံကနေပြီးတော့ကျွန်တော်တို့ကပြည်တော်စုမြန်မာနိုင်ငံတော်ဆိုတာဖြစ်လာတာလေ။အဲဒီပြည်တော်စုနဲ့ပတ်သက်တဲ့အကြောင်းအရာတွေဆိုရင်ကျွန်တော်တို့ဥပဒေပိုင်းဆိုင်ရာတွေကိုကျွန်တော်တို့ကတိတိကျကျကြိုတင်ပြင်ဆင်မှုရှိဖို့အတွက်ကိုလွတ်တော်ကိုယ်စားလှယ်တွေဒီမှာတာဝန်ရှိတဲ့အတွက်ကြောင့်လို့လည်းဒါပါတီကနေမှဒါစနစ်တကျအင်ကြားပို့ချတဲ့တင်ဒန်းတွေကိုလှုပ်ဆောင်ဖို့ရည်ရွယ်တယ်လို့ပြောတယ်
နေပြည်တော်ရွှေဆန်အိမ်ဟိုတယ်မှာ3ရက်ကြာပို့ချနေတဲ့တင်နှံမှာရှင်းနေဦးကိုနီကဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့ပို့ချပြီးဘတ်ဂျက်ရေးဆွဲရေးဆိုင်ရာအကြောင်းတွေကိုဒေါက်တာကျော်ဝင်းနဲ့ဦးမြင့်တောင်းတို့ကပို့ချတာဖြစ်တယ်လို့အဖွဲ့ချုပ်ရဲ့မူဝါဒစီမင်းစည်းကမ်းနဲ့ပတ်သက်လို့ဦးအောင်ကြည်ညွန့်ကပို့ချတာပါဒီဇင်ဘာလ16ကနေ18ရက်ထိ3ရက်ကြာတင်နှံကိုကချင်ရှမ်းနဲ့မန္တလေးတိုင်းတွေက NLD လွှတ်တော်ကိုယ်စားလှယ်169ဦးတက်ရောက်နေကြတာဖြစ်ပါတယ်ခင်ဗျာ